မန္တလေးမြို့မှာတော့စစ်ကောင်စီရဲ့ဒေသတွင်းအုပ်ချုပ်ရေးတာဝန်ရှိသူတို့ချို့အပြစ်ခတ်ခံရတာနောက်ပြီးတော့စစ်ကောင်စီရဲ့ဒီလိုက်ပြီးတော့ဖမ်းနေတဲ့အတွက်ဒေသခံတို့ချို့ဖမ်းဆီးခံရတာအပြင်လူရဲမှုဒုစရိုက်မှုတွေလည်းပိုပြီးတော့များလာနေတယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်စစ်ကောင်စီရဲ့စစ်ဆေးမှုတွေနဲ့တင်းကျပ်ထားတဲ့ကြားမှာပဲအခုလိုစိုးရိမ်စရာလုံခြုံရေးအခြေအနေတွေနဲ့ကြုံနေရတဲ့အတွက်ဒေသခံတွေဟာသူတို့ရဲ့လုံခြုံရေးကိုစိုးရိမ်ပူပန်နေကြရပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမမတစင်အောင်ကပြောပြပေးပါမယ်
မန္တလေးမဟာအောင်မြင်မြို့နယ်50တလညဇီနာမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလက်ဖက်ဆိုင်ထိုင်နေတဲ့ယာယီမှုတူတနက်နေ့ပြစ်ခတ်ခံရပြီးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးသူဟာတန်လျက်မော်အနောက်ရက်ကွက်ကအသက်50အရွယ်ယာယီမှုဦးတန်းမင်းဖြစ်ပြီးဥကောင်းကိုတနက်နေ့အနီးကပ်နှစ်ချက်ပြစ်ခတ်ခံရတာလို့ပြောပါတယ်။အခုဖြစ်စဉ်ကြောင့်မဟာအောင်မြင်မြို့နယ်မှာပို့ပြီးအစ်စ်အစီများတယ်လို့မဟာအောင်မြင်မှာနေထိုင်သူတူကပြောပါတယ်။
အလုံးစုံနေနေတော့တင်းကျပ်ပါတယ်ကဒီပိုင်းလုံးအောင်မြင်လဲမှာတော့စစ်သေးတာကြီးဆောင်းမင်းစစ်သေးတာကြီးလည်းများတယ်ပေါ့ဟုတ်ကျွန်တော်ဒီလူသေးဒီမှာလည်းစစ်တယ်ပေါ့များတယ်လို့ဆယ်ရင်းစစ်တယ်တော့ဒီပိုင်းတော့တိတ်ပြီးရင်းနှောတော့ရင်းရက်တရတော့တော်တော်များတယ်လေစစ်တာတော့
မန္တလေးမြို့ပြပျောက်ကြားတပ်ဖွဲ့တစ်ခုဖြစ်တဲ့ Generation Z Power ကအခုဖြစ်စင်မှာဦးတန်းမင်းကိုသူတို့ပြစ်ခတ်ခဲ့တာလို့ထုတ်ပြန်ထားပါတယ်မန္တလေးမြို့မှာအရင်ကတည်းကလုံခြုံရေးတင်းကျပ်ထားတဲ့ကြားကအခုလိုစစ်ကောင်စီအဖွဲ့ဝင်တချို့အပြစ်ခတ်ခံနေရတာနဲ့အဖမ်းဆီးတဲ့ရင်းတွေကြောင့်လုံခြုံရေးစိုးရိမ်ရတယ်လို့မန္တလေးမြို့ကန်တူကပြောပါတယ်
။မန္တလေးမြို့ပေါ်ကြတော့လေဒီလူမျိုးအသာလေးဖြစ်တာတော့ကြားရတာပေါ့နော်။နည်းနည်းကျွန်တော်တို့ဘက်နဲ့တော့နည်းနည်းလှမ်းတယ်အဲ့ဒါ။သူကမန္တလေးမှာမြို့နယ်နည်းနည်းစိုးတဲ့မြို့နယ်ရှိတယ်နည်းနည်းငြိမ်းနေပြီလေမှာတော့ဘာမှတိတ်မရှိဘူး။ဖြစ်တာတော့ဖြစ်တာတော့ဖြစ်တယ်။ဒါပေမဲ့ကျွန်တော်သိတယ်တော့အကုန်ပြောရင်ကျွန်တော်အနေနဲ့ပြန်များတယ်လေ။
လူငယ်တွေကိုလုံခြုံရေးအကြောင်းပြပြီးဖမ်းဆီးစစ်ဆေးတာလည်းရှိတယ်လို့ပြောပါရယ်ချက်မြတ်သားစီမျိုးနဲ့ဆံပြရက်ွက်မှာပြီးခဲ့တဲ့73ရက်နေ့ကအသက်20အရွယ်အမျိုးသားလူငယ်တူကို PDF ဆိုတဲ့ဆွတ်ဆွဲခြင်းနဲ့စစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားပြီးအဲ့ဒီလူငယ်နဲ့နှိစက်သူတွေကတော့ PDF နဲ့ပတ်သက်မှုမရှိကြောင်းညင်းဆိုထားပါရယ်မန္တလေးမြို့မှာအခုအောက်တိုဘာလထဲမှာဒေသခံ15ဦးထက်မနည်းဖမ်းဆီးခံထားရပြီးစစ်ကောင်စီဘက်ကအရဝတ္တီနဲ့ရောက်လာပြီးဖမ်းဆီးခေါ်ဆောင်တာမျိုးဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။အာနာသိမ့်မီနောက်ပိုင်းပြည်နယ်နဲ့တိုင်းဒေသတော်တော်များများမှာညမထွက်ရအမိန်ထုတ်ပြန်ထားပြီးမန္တလေးမြို့မှာလည်းည12နာရီကနေမနက်4နာရီအထိညမထွက်ရအမိန်ရှိပါရယ်။လူညုံရေးအတွက်စစ်ဆေးမှုတွေနဲ့တင်းကျပ်နေတဲ့ကြားကပဲမန္တလေးမှာနေဘက်အချိန်လမ်းပေါ်မှာလူရဲခံရတာတွေရှိတယ်လို့နေနေဝင်ပြီးအမှုဂျန်စီပစ္စည်းယူတာလဲကြုံတွေ့နေရတယ်လို့မြို့ကန်တွေကပြောပါတယ်ရှင်။